တိုင်းသားတွေနဲ့ထာဝရညီညာရေးမရနိုင်သေးတဲ့မြန်မာနိုင်ငံကိုပြန်လည်တိစောက်တဲ့နေရာမှာအစိုးရအနေနဲ့သူတို့ချမှတ်ထားတဲ့အခြေခံမူတွေကိုအပြောအနေတွေမဟုတ်ပဲလက်တွေလှုပ်ဆောင်ဖို့လိုအပ်တယ်လို့မွန်တိုင်းရင်းသားခေါင်းဆောင်တူကပြောဆိုလိုက်ပါတယ်။ဆယ်စုနှစ်ပေါင်းများစွာအတွင်းပထမဦးဆုံးကြိမ်မြန်မာနိုင်ငံအတွင်းမှာတရားဝင်ကျင်းပနိုင်တဲ့မွန်အမျိုးသားညီလာခံဒီကနေ့ဖွင့်ပွဲအခမ်းအနားမှာအဲ့ဒီလိုပြောခဲ့တာပါ။ဒါအပြင်ညီလာခံကြီးကိုမွန်အမျိုးသားတရက်လုံးစုစည်းညီညွတ်ဖို့အပါအဝင်ရွေးချက်၃ခုနဲ့ကျင်းပခဲ့တာဖြစ်တယ်လို့လည်းညီလာခံဖြစ်မြောက်ရေးကော်မတီကပြောဆိုတဲ့အကြောင်းကိုမန္တန်လာချန်ကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
။မွန်အမျိုးသားတရက်လုံးစီလုံးညီညွတ်ဖို့ဒန်းတူရေးနဲ့ကိုပိုင်ပြတ်ထန်းခွင့်အပေါ်အခြေခံနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ဖို့အတွက် 2008 ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့မြန်မာနိုင်ငံကအင်အားစုအားလုံးပါဝင်တဲ့ပြန်လည်တည်မြဲရေးညီလာခံကျင်းပနိုင်ရေးဒီရွေးချက်၃ခုနဲ့မွန်အမျိုးသားညီလာခံကြီးကိုမွန်ပြည်နယ်မော်လမြိုင်မြို့ပြည်နယ်ခမ်းမမှာစနေနေ့ကစပြီးတော့ကျင်းပခဲ့တာပါ။၃ရက်ကြာကျင်းပတဲ့ဒီညီလာခံကြီးကိုအဖွဲ့မိန်ကွန်းအနေနဲ့မွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ထောမွန်ကမြန်မာနိုင်ငံပြန်လည်တည်ဆောက်ရေးနဲ့ပတ်သက်လို့အခုလိုပြောကြားခဲ့တဲ့အကြောင်းညီလာခံဖြစ်မြောက်ရေးကော်မတီနာယကအဖွဲ့ဝင်တဦးဖြစ်တဲ့နိုင်တင်အောင်ကပြောပြပါရယ်
။ဘာဒီချိန်နဲ့အစင်းရဆုံးနိုင်ငံဖြစ်နေတယ်အမျိုးသားညီညွတ်ရေးအပြုတ်ကွဲဆုံးနိုင်ငံဖြစ်နေတယ်။တည်ရင်းချက်ကလည်း66နှစ်ရှိနေပြီ။ဒီကဘာဒီရဲ့အချိန်နဲ့အခုရကြမရှိအောင်အစည်းပြေနေတယ်ဒါကိုပြန်လဲတိဆောက်ဖို့လုပ်တဲ့နေရာမှာမှန်မှန်ကန်ကန်သဘောထားဖို့နိုင်ငံတော်အစိုးရလည်းသူပြောထားတဲ့ဓမ္မကြီးကူပြောင်းမယ်နောက်တစ်ခါတိုင်းသားလူမျိုးတွေရေးတိဆောက်မယ်ကိလေသာရစေမယ်နောက်ဖက်ဒရယ်ပြည်ထောင်စုတိဆောက်မယ်ဆိုရက်အခြေခံမှုကိုခိုင်ခိုင်မာမာပြောတယ်လို့လုပ်ဖို့ဒါသိအေးကြီးတယ်အဲ့လိုမလုပ်ဘဲနဲ့အပေါ်ရန်ကြောလောက်ပဲလက်တွေ့ပိုင်းမပါဘူးဆိုလို့ရှိရင်တော့ဗမာပြည်ရဲ့နိုင်ငံရေးပြဿနာကနေ့ဖြစ်နေတဲ့ပြိပက္ခကိုကြီးရှင်းနိုင်မှာမဟုတ်ဘူးအဲ့လိုပြောသွားတယ
်ဒီညီလာခံကိုမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီမွန်ဒီမိုကရေစီပါတီမွန်ပြည်သက်ပါတီအပါအဝင်မွန်လူမှုအဖွဲ့အစည်းတွေဖြစ်တဲ့မွန်လူငယ်အဖွဲ့မွန်တန်ဃာတော်အဖွဲ့မွန်မျိုးသမီးအဖွဲ့နဲ့နိုင်ငံတကာရောက်မွန်အဖွဲ့အစည်းတွေတက်ရောက်ခဲ့ကြတာပါအခုလိုပြည်တွင်းပြည်ပမွန်အင်အားစုတွေတစုတစည်းနဲ့ပါဝင်ပြီးတော့ဒီညီလာခံကြီးကိုမြန်မာနိုင်ငံတွင်းမှာတရားဝင်ကျင်းပခွင့်ရတာဟာဆယ်စုနှစ်ပေါင်းများစွာအတွင်းပထမဦးဆုံးအကြိမ်လည်းဖြစ်ပါတယ်။ဒီညီလာခံကိုအစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးနဲ့ဖော်ဆောင်ရေးလုပ်ငန်းကော်မတီကဒီဝန်ကြီးဦးအောင်မင်းလည်းတက်ရောက်ခဲ့ပြီးတော့အစိုးရကကြိုးပမ်းနေတဲ့တနိုင်ငံလုံးအတိုင်းအတာနဲ့အပြည့်ရဲ့ရေးကျင်းပနိုင်ဖို့ကိုပြောဆိုသွားတယ်လို့နိုင်တင်အောင်ကအခုလိုဆက်ပြောပြပါတယ်
။ဗမာပြည်ငြိမ်းချမ်းရေးအတွက်ကျွန်တော်တို့ခင်ထားတဲ့အတိုင်းအတာလူမျိုးတွေရဲ့ဖက်ဒရယ်နဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုဒါလုပ်မယ်နောက်တစ်ခါ2008ဖွဲ့စည်းပုံကိုလည်းလေ့လာသုံးသပ်နေကြပြီအဲ့ဒါပြင်ဖို့ပါပြောင်းဖို့ပေါ့ဒါလည်းကြိုးစားနေတယ်အဲ့ဒီမှာနောက်တစ်ခါသူတို့ကတိပေးထားတဲ့ National Dialogue ပေါ့ဗျာတမျိုးသားလုံးနဲ့ဆိုင်တဲ့ပြည်နယ်သိမြတ်ရည်ညီလာခံတရားကိုအမြန်ဆုံးခေါ်ယူနိုင်ဖို့အတွက်ကျွန်တော်တပြည်လုံး Nationwide စီစွာရပေါ့ဗျာအဲ့ဒါကိုလာမယ့် October လမှာကျင်းပဖို့အဲ့ဒါသူကအဲ့မှာပြောသွားတယ်
တခါဒီညီလာခံကိုမွန်မျိုးသားလည်းဖြစ်88မျိုးဆက်ចောင်းသားခေါင်းဆောင်တွေလည်းဖြစ်တဲ့ကိုမင်းကိုနိုင်နဲ့ကိုမင်းစေရတို့လည်းတက်ရောက်ခဲ့ကြပါတယ်။ကိုမင်းကိုနိုင်ကတော
့ကျွန်တော်ကမွန်တိုင်းလာပါတီနှစ်ခုရဲ့မွန်ပြည်သက်ပါတီပေါ့လေ။အဲဒီကဥက္ကဋ္ဌကြီးသုံးယောက်စလုံးနဲ့ကျွန်တော်တွေ့ဆုံခဲ့ရပါတယ်။ဟိုတကယ်လည်းမိမိကကပြောကြဆိုကြတဲ့အခါမှာတော့ရလကောင်းနေရဖို့အခြေခံအချက်တွေတော့တော်တော်များများကိုက်ညီတာတွေ့ရတယ်ဗျ။ဘောကတော့ဗျာဒီရင်းငင်းငိုင်းနဲ့ပတ်သက်ပြီးတော့ဒီလိုမျိုးရရင်ဟာနိုင်ငံရေးမမားတွေကြီးလှုပ်လို့ရတဲ့ကိစ္စမဟုတ်ဘူး။ဒါချင်းချင်းမိကခေါ်တဲ့ဆုံးဖြတ်ချက်ချနိုင်သူတွေကြီးပဲပြီးသွားမယ်လုပ်ငန်းတွေမဟုတ်ဘူးကြ။အမျိုးသားလုံးကတကယ်လိုအပ်နေလို့ဆိုတော့အုံအုံကျက်ကျက်ပါဝင်ပြီးတော့အဲတွန်းတွန်းတက်တိုက်နဲ့ဂျီဟာကြီးမဖြစ်ဖြစ်အောင်ပေါ့လေ။အဲလိုလှုပ်ဆိုင်မှနိုင်ငံကြမယ်။ဒါပြည်ငင်းငိုင်းနဲ့အတူတိုင်းသားအရေးကိစ္စတွေအတိုင်းချက်ချက်ဖြေရှင်းရမယ်ပေါ့။ဆိုလိုတာကတော့ဒီမိုကရေစီအသွင်ပြောရင်းမှာကျွန်တော်တို့ဒီချိန်ဟာတိုင်းသားအရေးဟာအမြင့်မားဆုံးအခြေပဲ။အော်ဟိုရစ်နေနေပြောဗျာအဲ့ဒါကိုအကုန်လုံးကရှင်းတင်းကြရမယ်ဗျာမဟုတ်လို့ရှိရင်တော့အချိန်မောင်းပါလို့ရှိရင်ဒီလောက်ကောင်းတဲ့အခွင့်အရေးဆုံးရှုံးသွားလိမ့်မယ်အနစ်နာမှုတွေရှိနိုင်တယ်ကျွန်တော်တို့အဲ့ဒီချက်ပေါ်မှာတော့အားလုံးသဘောတူကြပါတယ
်ဒါအပြင်တိုင်းရင်းသားတွေကိုဒန်းတူအခွင့်အရေးပေးမှစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်နိုင်မယ်ဆိုတာနဲ့တိုင်းရင်းသားတွေရဲ့တမိုင်းမှန်တွေကိုပေါ်ထုတ်ဖို့လည်းဒီညီလာခံကြီးမှတိုက်တွန်းခဲ့တယ်လို့အခုလိုပြောပြပါတယ
်အဓိကကတော့ဗျာကျွန်တော်တို့ဖက်ဒရယ်ပြည်ထောင်စုသွားမယ်ဆိုတာကိုအစိုးရကလွတ်တော်ကမငင်းပါဘူးဒါပေမဲ့အဲ့ဆယ်ရယ်ဆိုတာကိုဘာသာပြန်ပုံတော့စိတ်ကွဲကြပါမှာမျိုးကျွန်တော်စိုးရိမ်တယ်အဲ့တော့တိုင်းပါပြည်ကိုယ်ပိုင်ကြားသားဆိုပြီးပိုင်အုပ်ချုပ်ခွင့်နေရအဆောက်ပေါ့လေအဲ့အရာတွေကိုအချိန်ချင်းချင်းဆွေးနွေးကြဖို့အချိန်နဲ့တန်နေပြီဒီရက်သ ါကြတော့ကျွန်တော်ကိုယ်တိုင်နဲ့မဟုတ်အမျိုးသားတယောက်ဖြစ်နေတဲ့အတွက်ကြောင့်မဟုတ်အမျိုးသားတွေရဲ့တမိုင်းတွေအမှန်တိုင်းကြံပြီးတော့ပေါ်ထုတ်ပြန်ရပြီးတော့လူတိုင်းလူတိုင်းလူမျိုးတိုင်းဟာမိမိတို့ရဲ့ရှိရတဲ့တမိုင်းကောင်းတွေကိုပြည့်ခွင့်ရမယ်ပေါ်ထုတ်ခွင့်ရမယ်ပြီးတဲ့အခါကျရင်နောက်ထပ်တမိုင်းအဖြစ်ကောင်းတွေကိုရေးနိုင်တဲ့လူမျိုးတွေဖြစ်ဖို့ကျွန်တော်တိုက်တွန်းခဲ့ပါတယ
်။ဒါ့အပြင်ဒီညီလာခံကြီးရဲ့ဘေးပန်းတိဒတ်အနေနဲ့အစိုးရနဲ့ပြည်ခတ်ရဆဲထားတဲ့မွန်ပြည်သက်ပါတီ KNU ကရင်မျိုးသားစည်းရုံးနဲ့ DKBA အဖွဲ့၃ဘွဲ့နဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းတို့တွေ့ဆုံပြီးတော့ပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်တဲ့ရှေ့လုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့ကြတယ်လို့မွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ထောမုံက VOA ကိုပြောဆိုခဲ့ပါတယ်ရှင်။